ပြီးခဲ့တဲ့တောက်ကြညနေပိုင်းတုန်းကဒီအမေရိကန်သမ္မတအိမ်ပြီးတော့ခြံဝင်းကိုကြော်ဝင်ခဲ့သူရဲ့ကားအတွင်းမှာကြီးစံတွေဓာတ်တွေတွေ့ရတယ်လို့ Washington DC ကဖရက်ဆူရရှိနေကပြောပါတယ်သူဟာဓာတ်ငယ်တစ်လက်ကင်ပြီးတော့တောက်ကြနေတုန်းကသမ္မတအိမ်ပြီးတော့ခြံဝင်းကိုကြော်ဝင်ပြီးတော့အိမ်ပြီးတော့အဆောင်ထဲအထိကိုဝင်ရောက်ဖို့ကြိုးစားရင်းနဲ့အဝင်ဝမှာဖမ်းဆီးခံခဲ့ရပါတယ်အိမ်ပြီးတော့ခြံဝင်းကိုကြော်ဝင်သူ Omar Gonzalez ဟာအမေရိကန်စစ်ပြန်တပူဖြစ်ပြီးတော့သူ့ကိုတရားရုံးတင်ဖို့အတွက်ဆူရရှိနေတွေကပြင်ဆင်ဆောင်ရနေပါတယ်အသက်42နှစ်အရွယ် Gonzalez ကိုဒီဇူလိုင်လအတွင်းတုန်းကလည်းအိမ်ပြီးတော့ဒီလုံခြုံရေးကနေပြီးတော့ဖမ်းဆီးခဲ့ဘူးတယ်လို့ဆူရရှိနေ David Mart ကပြောပါတယ်အဲ့ဒီတုန်းကတော့သူဟာအိမ်ပြီးတော့အနားတစ်ဝိုက်သွာလာနေစဉ်ဖမ်းခံခဲ့ရတာဖြစ်ပြီးတော့အဲ့ဒီတုန်းကဒီအတန်တိတ် rifle တစ်လက်နဲ့အိမ်ပြီးတော့အဆောက်အုံမြေပုံကိုသူ့ရှိရာတွေ့ခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လာတုန်းကလည်းအိမ်ပြီးတော့အနီးနားလမ်းလျှောက်နေစဉ်ဖမ်းခဲ့ဘူးပြီးတော့အဲ့ဒီတုန်းကတော့ဓာတ်တလက်သူ့ရှိရာတွေ့ခဲ့ရတယ်လို့ဆူရရှိနေကပြောပါတယ်အခုလိုဖြစ်ပျက်ဖြစ်ပြီးတော့အိမ်ပြီးတော့လုံခြုံရေးဆိုင်ရာအားနည်းမှုနဲ့ပတ်သက်လို့တော့သမ္မတဥပမအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ပုံရတယ်လို့အိမ်ပြီးတော့ပြောခွင့်ရသူကပြောပါတယ်ဒါပေမဲ့လို့သမ္မတဥပမအနေနဲ့ကဒီတင်းလာနေတဲ့တင်းတော့တွေနဲ့တွေ့ဆုံစင်မှာတော့လုံခြုံရေးတပ်ဖွဲ့ကိုချီးကျူးပြောဆိုခဲ့ပါတယ်